ကိုကိုကိုမိရှုပ်ပြီးဆန္ဒပြမှုတွေပပျောက်စေဖို့ကြိုးစားတဲ့အနေနဲ့ဒီကိစ္စအတွက်သတင်းပေးတဲ့သူကိုဆုငွေပေးမယ်လို့တရုတ်အာဏာပိုင်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မိရှုပ်တတ်တယ်ဖို့ကြံစည်နေတဲ့သူကိုတွေ့လို့လာပြီးသတင်းပေးတဲ့သူဘသူကိုမဆိုးဆုငွေဒေါ်လာ8000ပေးမယ်လို့ကန်ဟိုခဲကအရာရှိတွေကဗုဒ္ဓဖူးနေမှာကြေညာပါတယ်။ဒါအပြင်မကြသေးခင်ကဖြစ်ပွားခဲ့တဲ့ကိုကိုကိုမိရှုပ်အဆုံးစင်မှုတွေနဲ့ပတ်သက်ပြီးတေးကြတဲ့သတင်းအချက်လက်တစုံတရာပေးနိုင်သူကိုပါဆုငွေဒေါ်လာ3000ပေးမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့9ရက်အတွင်းမှာပဲတရုတ်အစိုးရနဲ့တရုတ်အစိုးရရဲ့မူဝါဒတွေကိုမချေနှက်လို့ကန့်ကွက်ဆန္ဒပြတဲ့အနေနဲ့ကိုကိုကိုမိရှုပ်အဆုံးစင်သူတိဘက်3ဦးရှိခဲ့ပါတယ်။ဒီလာထဲမှာပဲဒီလိုမိရှုပ်ဆန္ဒပြသူတိဘက်6ဦးသေဆုံးခဲ့ရတာမှာအခုလိုပုံစံနဲ့ဆန္ဒပြမှုတွေဟာအဝေးရောက်တိဘက်တွေနည်းမြခွဲထွက်ဖို့အတွက်ကြိုးစားနေတဲ့လှုပ်ရက်ထဲကတစ်ခုဖြစ်ပြီးဒါဟာအကြမ်းဖက်လှုပ်ရက်လို့တရုတ်အစိုးရကကာလအကြာတွေကဆွဆွဲထားခဲ့ပါတယ်။ဗုဒ္ဓဘူးနေ့ကတော့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဟုံလေးကအခုလိုဆန္ဒပြမှုတွေဟာဖုန်းတော်ကြီးဒလိုင်းလာမကြောင့်ဖြစ်ပြီးဒါဟာဆက်ဆုပ်ဖွဲ့ကောင်းတယ်လို့လူလူကလည်းရှုံချထိုက်တယ်လို့ပြောပါတယ်။ဖုန်းတော်ကြီးနဲ့အဝေးရောက်တိဘက်အစိုးရကတော့အကြမ်းဖက်မှုအားလုံးကိုသူတို့ဆန့်ကျင်ကြောင်းပြောပါတယ်။